မဲ့ပတ်သမာမှုနဲ့မတရားမှုကျွလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့အခြားကောင်းဆောင်တွေကိုစစ်ကောင်စီကနိုဝင်ဘာလ15ရက်နေ့မှာတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုသူစီးရင်မှာဒေါအောင်ဆန်းစုကြည်နဲ့အတူမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌတွေဖြစ်ကြတဲ့ရွေးကောက်ခါအစိုးရသမ္မတဦးဝင်းမြင့်မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်နဲ့ဗဟုလုပ်မှုဆောင်ကော်မတီဝင်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြောက်အောင်လို့ပါဝင်တယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းပြည်တော်စုအစိုးရဖွဲ့ရုံးဝန်ကြီးဌာနဝန်ကြီးဦးမင်းသူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးမြင့်နိုင်ဦးသန်းထိတ်တို့လည်းပါဝင်ကြပြီးစုစုပေါင်း16ဦးဖြစ်တယ်လို့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်တို့ဟာကော်မရှင်ခွဲတွေဖွဲ့စည်းရမှာတည်ဆဲဥပဒေပါပြဋ္ဌာန်းချက်တွေကိုဆန့်ကျင်တယ်။တာဝန်ထမ်းဆောင်သူတွေကိုဟန်တာချိတ်ချောက်တယ်။အုပ်ချုပ်ရေးမှုတွေကိုပြားပေးတယ်။မဲခြင်းကိုမတမာလုပ်တယ်အနယ်ရီနိုင်ရရှိဖို့အတွက်ဩဇာတော်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့တည်ဆဲဥပဒေများနဲ့အညီတရားရုံးများမှာဆွဲဆိုတယ်လို့ကြေညာချက်မှာဖော်ပြထားပေမဲ့ဘာပုံမှန်နဲ့ဆွဲဆိုတယ်ဆိုတာကိုတော့တိတိကျကျဖော်ပြမထားပါဘူး။ဒေါက်ဆန်းစုကြည်သမ္မတဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြင့်အောင်တို့အမှုတွဲရာဇရာကြီးပုံမှန်95ခါဝင်းနဲ့တရားဆွဲတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းအောင်လှုပ်ဆောင်မှုနဲ့ဆွတ်ဆုထားတဲ့တခြားအမှုကိုတော့နိုဝင်ဘာ30ရက်နေ့မှာအပိဓာအမင်းချမယ်လို့စုံစမ်းသိရှိရပါတယ်။ဆွတ်ဆုထားတဲ့အမှုတွေကိုဒေါက်ဆန်းစုကြည်ကအပြစ်မကျူးလွန်ရဲလို့ညှိဆုံထားပါတယ်။သူ့ပေါ်ဆွတ်ဆုထားတဲ့အမှုတွေပြည့်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်စုစုပေါင်းထောင်တန်းနှစ်ပေါင်း100ကျော်ကျနိုင်ပါတယ်။အမှုတွေကိုတကပိတ်စစ်ဆေးခဲ့ပြီးသူရှိနေတွေကိုလည်းမီဒီယာတွေကမပြောဖို့အာဏာပိုင်တွေကတိုက်ပင်ထားပါတယ်။